Malaysia ni kan Kuala Lumpur ni macam panik dia ASEAN ni kan jayu ni dia CEO itu yang tanggung pun lebih ini ni patut tu bora kuih ni muri pipon ni dia tu ni gongjo putih cina je topian bu ini mah nak ni ni barai tanggung pun lebih itu yang tiada ni kan ni mesti tempat muri lusa ni dia kisah ni patut tu Amerika pilihan tu ni le tu soi ni cang ASEAN CEO itu terjauh ni le Amerika ni kan jayu ni John Kerry kan pihak sulai barai di cang pihak sungguh
ကိုယ်စားဝန်ထမ်းကစူးစီးတင်ပြပေးထားပါတယ်နားဆင်ပါခင်ဗျာတောင်တျောက်ပင်လယ်ပြင်အတွင်းတရုတ်နိုင်ငံဘက်ကတပတ်တပ်နယ်မြေတင်ပတ်မှုတွေလှုပ်ဆောင်နေတယ်လို့ဆိုတဲ့မြေဖို့ပြီးလူလုံးကျုံးနေတည်ဆောက်နေတဲ့ဂျာကတောင်တျောက်ပင်လယ်ပြင်နဲ့ပတ်သက်လို့ဘုံသဘောထားမထုတ်ပြန်နိုင်ဘဲနောက်နေနေတာဟာဒီကိစ္စမှာအာဆီယံအဖွဲ့အတွင်းသဘောထားကွဲပြားမှုတွေဖြစ်ပေါ်နေတယ်ဆိုတာကိ နေချက်မရနိုင်ပဲဖြစ်နေကြောင်းဂျာတာပရင်းနီကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းစင်ကာပူနိုင်ငံသားရေးဝန်ကြီးကေရှမုဂမ်ကကွာလာလမ်ပူမြို့မှာပြောပါတယ်ကွာလာလမ်ပူမြို့မှာကျင်းပတဲ့အာဆီယံနိုင်ငံသားရေးဝန်ကြီးတွေနဲ့အမေရိကန်နဲ့တရုတ်အပါအဝင်မိတ်ဖက်နိုင်ငံတွေရဲ့ဆွေးနွေးပွဲမှာတောင်တရုတ်ပင်လယ်ပြင်အရေးကလွှမ်းမိုးနေကြတာဖြစ်ပါတယ်အစည်းအဝေးအစီအစဉ်ထဲမှာတောင်တရုတ်ပင်လယ်ပြင်အရေးထက်သွင်းဆွေးနွေးခြင်းမပြုဖို့တရုတ်နိုင်ငံဘက်ကတောင်းဆိုခဲ့ပေမဲ့ဒီကိစ္စဟာခြံထားခဲ့ဖို့မဖြစ်နိုင်တဲ့ကြီးမားတဲ့အကြောင်းအရာဖြစ်တယ်ဆိုပြီးအင်ရှင်မလေးရှားနိုင်ငံအပါအဝင်အာဆီယံအဖွဲ့ဝင်နိုင်ငံတချို့ကထက်သွင်းဆွေးနွေးဖို့သဘောတူခဲ့ကြပါတယ်ဒီဆွေးနွေးပွဲကိုတက်ရောက်နေတဲ့အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကလည်းတောင်တရုတ်ပင်လယ်ပြင်အတွင်းတရုတ်နိုင်ငံကကျွန်းနဲ့တိဆောက်နေတဲ့ကိစ္စကိုအမေရိကန်ပြည်ထောင်စုအနေနဲ့အထူးစိုးရိမ်ပူပန်ကြောင်းCOA အပြီးကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွက်မှာထားလောင်းပြောကြားလိုက်ပါတယ
်။ I expressed our serious concerns over the developments in the South China Sea, including the massive land reclamation and the potential military.
တောင်တရုတ်ပင်လယ်ပြင်အတွင်းတရုတ်နိုင်ငံနယ်မြေသိမ်းပိုက်မှုတွေအကြီးအကျယ်လှုပ်ဆောင်နေတာနဲ့စစ်စခန်းတိဆောက်ဖို့ပြင်ဆင်လှုပ်ဆောင်နေရတဲ့အပေါ်ကျွန်တော်အနေနဲ့အထူးစိုးရိမ်ပူပန်ကြောင်းကျွန်တော်ပြောကြားခဲ့ပါတယ်။ဒီနေရာအတွင်းမှာလွတ်လပ်စွာရေကြောင်းသွားလာခွင့်ရှိစေရေးနဲ့ပင်လယ်ပြင်အတွင်းတရဝင်းလုပ်ငန်းတွေလုပ်ပိုင်ခွင့်ရရှိရေးအမေရိကန်ပြည်ထောင်စုအနေနဲ့ထောက်ခံအားပေးကြောင်းကျွန်တော်ထပ်လောင်းပြောကြားခဲ့ပါတယ်။ဒီလွတ်လပ်ခွင့်တွေဟာနိုင်ငံကြီးငယ်မရေအလုံးဒန်းလူအခွင့်အရေးစစ်တဲ့လွတ်လပ်ခွင့်တွေဖြစ်တယ်ဆိုတာကိုလည်းဒီနေရာမှာကျွန်တော်အနေနဲ့ထပ်ပြီးသတိပေးပြောကြားပြရစီ။ဒါကြောင့်ဒီဒေသမှာတင်မာမှုတွေ၊စီရေးတိဆောက်မှုတွေနဲ့တခြားလှုပ်ဆောင်တဲ့ဆောက်လုပ်ရေးလုပ်ငန်းတွေအစိမ့်မြင့်နေခြင်းမဖြစ်ရအောင်အလုံးကထင်းထင်းပြင်းပြင်းလှုပ်ဆောင်ကြဖို့ကျွန်တော်တိုက်တွန်းပါတယ်။
အခုပိုင်ဆိုင်မှုအငင်းပွားနေတဲ့ရေပိုင်နဲ့အတွင်းနှစ်စဉ်အမေရိကန်ဒေါ်လာ5ဘီလီယံတန်ဖိုးရှိတဲ့ကုန်ပစ္စည်းတွေကိုရေကြောင်းကနေတည်ယူပို့ဆောင်နေကြတာဖြစ်တဲ့အတွက်ဒါဟာရေကြောင်းပို့ဆောင်ရေးမှာအရေးပါတဲ့ဒေတာတစ်ခုဖြစ်တာနဲ့အညီတရုတ်နိုင်ငံကဒီဒေတာကနေမြေအများစုကိုသူတို့ပိုင်ဆိုင်ကြောင်းပြောနေတာဖြစ်ပါတယ်။တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ဂျီကတော့တောင်တရုတ်ပင်လယ်ပြင်အတွင်းမှာတရုတ်တို့ကလုပ်ဆောင်နေတဲ့ကျွန်းတည်ဆောက်မှုလုပ်ငန်းတွေကိုရပ်တန့်ထားလိုက်ပြီးဖြစ်ကြောင်းနဲ့အငင်းပွားနေတဲ့ကိစ္စကိုလည်းတွေ့ဆုံဆွေးနွေးအဖြစ်ရှာတဲ့နည်းလမ်းနဲ့ဖြေရှင်းလိုကြောင်းဘုထုနေကပြောကြခဲ့ပါတယ်တောင်တရုတ်ပင်လယ်ပြင်နဲ့ဆိုင်တဲ့ Code of Conduct လို့ခေါ်တဲ့လိုက်နာရမယ့်စီပင်စီကံနဲ့တတ်မှတ်နိုင်ဖို့ဆွေးနွေးနေတဲ့ကိစ္စကလည်းတိကျရေရတဲ့အဖြေထွက်မလာသေးပေမဲ့တိုးတက်မှုရှိပြီးနောက်တစ်ဆင့်ကိုရောက်လာပြီလို့ထက်နိုင်ငံသားရေးဝန်ကြီးဘူချုပ်ကြီးတနဆပ်ပါတီမာပရာဂွန်ကဘုထုနေကပြောပါတယ်အာဆီယံနိုင်ငံသားရေးဝန်ကြီးတွေရဲ့သဘောထားညီညာချက်ကိုဂျာတာပရိနေနောက်ပိုင်းမှာထုတ်ပြန်နိုင်လိမ့်မယ်လို့မျှော်လင့်ကြောင်းအစိမ့်အရာရှိတွေကပြောဆိုထားပေမဲ့ဂျာတာပရိနေအကုန်သွားတဲ့အထိထွက်မလာခဲ့ပါဘူးတရားဝင်ထုတ်ဖော်ပြောဆိုခြင်းမရှိပေမဲ့လည်းဒီစီးပွားကိုတက်နေကြတဲ့အာဆီယံအဖွဲ့ဝင်အများစုရဲ့သဘောထားအရာကတော့တောင်တရုတ်ပင်လယ်ပြင်တွင်တရုတ်နိုင်ငံအနေနဲ့ကျွန်းနေတိဆောက်နေတာကိုရပ်တန့်ဖို့လိုလားတဲ့အကြောင်းမလေးရှားကလာတဲ့သတင်းတွေမှာရေးသားဖော်ပြကြပါတယ်ခင်ဗျ